This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးသတင်းကောင်းလုပ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုညူဂျီတော်ရဆင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2025ခုနှစ်မတ်လ18ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ KNU တပ်မှခုနှစ်ဌာနချုပ်နေရာသို့ဒရုန်း3လုံးထပ်မံကျရောက်ပောက်ကွဲတဲ့သတင်းပဲဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကခြေကုန်းစခန်းကိုလက်လွတ်လိုက်ရတဲ့စစ်ကောင်စီတပ်ဟာဒီနေ့မတ်လ18ရက်နေ့မနက်ပိုင်းအစောပိုင်း3:00ကျော်ကကရင်မျိုးသားစီယုံ KNU ဗဟိုဌာနချုပ်ကိုဒရုန်းနဲ့3ချိန်လာရောက်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။ဒီကနေ့မနက်ထိုင်းစံတော်ချိန်3:45မိနစ်မှာတစ်ချိန်၊4:00မိနစ်မှာတစ်ချိန်၊4:14မိနစ်မှာတစ်ချိန်စုစုပေါင်းဒရုန်း3ချိန်တပ်မဟာ9ဌာနချုပ်ခြေစိုက်တဲ့ဌာနဆိုင်ရာရုံးနေရာသို့ကြားရောက်ပေါက်ကွဲခဲ့ခြင်းဖြစ်တယ်လို့ဖန်ခဲဥက္ကဋ္ဌပရိုစောအောင်မော်အေးကလည်းအတည်ပြုထားပြီးလူနဲ့အဆောက်အဦထိခိုက်ပျက်စီးမှုမရှိကြောင်း KIC သတင်းမှာဖော်ပြထားပါတယ်။ဒရုန်း3လုံးလာရောက်လမ်းကြောင်းအရပန်းခိုင်နယ်မြေလှိုင်းပွဲမြို့နယ်ရှိရှမ်းရွာစင်မြို့ပတ်မှာလွတ်တင်တိုက်ခိုက်ခြင်းဖြစ်တယ်လို့လဲခဲဥက္ကဋ္ဌကဖြစ်ဆွတ်ပြောပြပါတယ်။7မိနစ်ဝန်းကျင်ကခြာပြီးဒရုန်း3လုံးဇက်လိုက်ကြောင်ပောက်ကွဲခဲ့ပြီးပောက်ကွဲမှုအပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီပတ်ဝန်းကျင်ရှိလူမှုစိုးရိမ်ထိတ်လန့်ကနေအိမ်ပေါ်မှတင်းရှောင်နေထိုင်ခဲ့ရကြောင်းလဲဒေသခံများထံမှသိရပါတယ်။အခုတိုက်ခိုက်မှုဟာတပ်မ9ဌာနချုပ်ကိုတတိယကြိမ်မြောက်ဒရုန်းနဲ့တိုက်ခိုက်ခံရခြင်းဖြစ်ပါတယ်။ယခင်2024ခုနှစ်အောက်တိုဘာလ22ရက်နေ့နဲ့ယခုနှစ်ဇန်နဝါရီလ31ရက်ကင်းရဲ့မျိုးသားတော်လှန်ရေးနေတို့မှလည်းအလားတူအသေးခံဒရုန်းတိုက်ခတ်မှုများဖြစ်ပွားခဲ့မှုပါတယ်။2024ခုနှစ်အတွင်းမှစကားတပ်မခွင့်နယ်မြေမှာစစ်ရေးလှုပ်ရှားမှုများဖြစ်လာသလိုပြီးခဲ့တဲ့မလ12ရက်နေ့ကလည်းဖန်ခရိုင်ပိုင်ကြုံမြို့နယ်တွင်ရှိစစ်ကောင်စီရဲ့တပ်စခန်းကို KNLA ပူးပေါင်းတပ်ကသိမ်းဆည်းရမိခဲ့ပြီးနောက်ပိုင်းလုံခြုံရေးအထူးသတိထားရတဲ့အနေအထားဖြစ်ကြောင်းဒေသတွင်းသတင်းရင်းမြစ်တွေကဆိုပါတယ်ခင်ဗျာ။အခုတခါ BPLA တက်တီထောင်ချင်း၄နှစ်ပြည့်တနင်္သာရီစာလူဦးရေအတွက်ဖြည့်ဆည်းပေးနိုင်ဖို့ကမ်ပိန်းစတင်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA တက်တီထောင်ချင်း၄နှစ်ပြည့်မှာတင်တန်းတစ်ခုစာလူဦးရေအတွက်ဖြည့်ဆည်းပေးနိုင်ဖို့ကမ်ပိန်းစတင်လိုက်ပါတယ်။ကျွန်တော်တို့ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA ဟာလူဦးတော်လှန်ရေးနဲ့အတူပေါက်ဖွားလာခဲ့တာဖြစ်ပြီးနောက်လာဆိုရင်တက်တီထောင်ချင်း၄နှစ်ပြည့်ပါတော့မယ်။ဒီကာလအတွင်းမှာပဲပြည်သူတွေရဲ့ထောက်ပံ့မှုနဲ့အတူအညာစစ်ဒေသအသစ်တစ်ခုလည်းထပ်မံတိုးချဲ့ဖွဲ့စည်းနိုင်ခဲ့ပြီးကျန်းစစ်ဒေသကူဟာလည်းမာမိများနဲ့အတူတိုက်ပွဲပေါင်းများစွာကိုအောင်မြင်စွာတိုက်ပွဲဝင်နိုင်ခဲ့ပါလေ။နှစ်စဉ်တိုင်းတက်တော်မွေးနေ့ကိုရောက်တဲ့အခါပြည်သူများထံကနေမေတ္တာလက်ဆောင်တောင်းခံလျက်ရှိခဲ့ပါလေ။ဒီနေ့မှလည်းတက်တော်ရဲ့ရှေ့လုံငန်းစဉ်များတဲ့ကတော်လိုင်းရဲဘော်တွေမွေးထုတ်မဲ့လက်ချင်းရဲ့အတွက်ရမဝင်ကမ်ပိန်းလေးတစ်ခုပြုလုပ်သွားပါမယ်လို့ BPLA ကဖော်ပြထားပါလေ။အခုပြုလုပ်မဲ့တက်တော်၄နှစ်ပြည့်ကမ်ပိန်းမှာတင်တဲ့တစ်ခုစာလူဦးရေအတွက်ဖြည့်ဆည်းပေးနိုင်ဖို့မျှော်မှန်းထားပြီးကမ်ပိန်းကာလဟာမတ်လ18ရက်မှဧပြီလ18ရက်ထိဖြစ်ပါတယ်။ဒီထဲမှာကောင်းစားချေစွန်ဝတ်ဆင်ရတဲ့ယူနီဖောင်းတကူရည်သုံးပစ္စည်းနဲ့ရိတ်ခါဘိုးတွေစသဖြင့်တင်နန်းသားတူအုပ်ကို3လတင်နန်းတစ်ခုအတွက်ဖြည့်ဆည်းပေးရတဲ့ကုန်ကြစည်ကမြန်မာငွေကျပ်10သိန်းဝန်းကျင်ကျသင့်မှာဖြစ်ပါလိမ့်ခင်ဗျာအခုတခါမြန်မာစီးအုပ်စုနဲ့ရက်ဆက်ရုံမာမှုတွေကိုရပ်တန့်ရေး Airbus အပေါ်အရေးကြီးတောင်းဆိုချက်မှာပါဝင်ဖို့နှိုးဆော်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မြန်မာစစ်အုပ်စုနဲ့ရက်ဆက်ရုံမာမှုတွေကိုရပ်တန့်ရေး Airbus အပေါ်အရေးတကြီးတောင်းဆိုချက်မှာပါဝင်ဖို့မတ်လ18ရက်မှာ Justice for Myanmar ကအသိပေးနှိုးဆော်လိုက်ပါတယ်။ပြင်သစ်လေကြောင်းကုမ္ပဏီကြီး Airbus ဟာမြန်မာစစ်အုပ်စုကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေပေါ်သူတို့ရဲ့ဂျင်းနီမြုပ်နယ်မှုတွေကတဆင့်ပံ့ပိုးအားပေးနေပါတယ်။ဒ ဒါပေမဲ့အဲ့ဒီလိုလုပ်ငန်းတွေကိုနောက်ဆုတ်ရပ်တန့်လိုက်ရုံနဲ့စေအိုစုရဲ့အကြမ်းဖက်လုပ်ရညောင်များကိုဖြတ်တောက်ပစ်နိုင်ပါတယ်။အခုချိန်မှာတော့လေကြောင်းလုပ်ငန်းဟာရုန်းကန်နေရပြီး Airbus အတွက်နောက်ဆုံးလွှဲနေတာကတော့စစ်ရာဇဝဲမှုတွေနဲ့ပတ်သက်နေမှုပေါ်ပြည်သူလူထုတွေရဲ့တညစ်တညွတ်ထဲပြစ်တင်ရှုံချတဲ့နေပဲဖြစ်ပါတယ်။ဒါကြောင့်အားလုံးစုယုံပြီးတညစ်တညွတ်ထဲတသန်နဲ့တိုက်တွန်းပြောကြားရအောင်ပါလို့ဆိုထားပါတယ်။အကြမ်းဖက်မြန်မာစေအိုစုနဲ့သူတို့ရဲ့ရက်ဆက်ရုံမှမှုတွေကိုရပ်တန့်ရေး Airbus အပေါ်အရေးကြီးတောင်းဆိုချက်ဟာလက်မှတ်ရေးထိုးတောင်းဆိုမှုမှာပါဝင်ရန်Justice for Myanmar က၎င်းလူမှုကွန်ရက်မှာဖော်ပြထားပါတယ်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့အကြံပတ်စေအိုစုနဲ့၎င်းရဲ့လက်ပါစီများကြောင့်တည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ 6,400 ကျော်ရှိခဲ့ပြီဖြစ်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်မရရဆေးအနာလုံးမှုဖြစ်စဉ်စတင်ချိန်မှ2025ခုနှစ်မတ်လ18ရက်အထိအကြံပတ်စေအိုစုနဲ့၎င်းရဲ့လက်ပါစီတွေကြောင့်မျိုးဥတော်လည်းကာလာတွင်တည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ 6,406 ဦးရှိခဲ့ပြီဖြစ်တယ်လို့ AABB ကဖော်ပြပါတယ်။ဒါပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,862 ဦးရှိခဲ့ပြီးအဲ့ဒီထဲကမှ 12,089 ဦးဟာထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှ 1,642 ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာ။ခုတကတင်ဆက်ပေးမှာကတော့ဖက်စစ်တော်လှန်ရေးနဲ့ထိမှန်မြန်မာရေးဆွေးနွေးပွဲကိုဒေါက်တာမီမီဝင်းပတ်နဲ့ဒေါက်တာတေဇာဆန်းတို့ပါဝင်ဆွေးနွေးမယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။ဖက်စစ်တော်လှန်ရေးနဲ့အထိမ်းအမှန်မြန်မာရေးဆွေးနွေးပွဲကိုဒေါက်တာမီမီဝင်းပတ်နဲ့ဒေါက်တာတေဇာဆန်းတို့ပါဝင်ဆွေးနွေးမယ်လို့သိရပါလေ။မတ်လ29ရက်ဖက်စစ်တော်လှန်ရေးနဲ့အထိမ်းအမှန်မြန်မာရေးဆွေးနွေးပွဲကိုမတ်လ29ရက်စနေနေ့မြန်မာစံတော်ချိန်မနက် 8:00 ခွဲမှာ CRPH NUG Support Group Australia ကကမကထပြုလုပ်ကျင်းပမယ်လို့သိရပါလေ။အဆိုပါဆွေးနွေးပွဲမှာဒေါက်တာမီမီဝင်းပတ် CDM ဘူကြီးဇင်ယောနဲ့ဒေါက်တာတေဇာဆန်းတို့ကဆွေးနွေးဟောပြောကြမှာဖြစ်ပါလေခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ຫນွေဦးရွှေဝါနဲ့မင်းတီဟန်တို့ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
စီးရီးသတင်းတွေကိုနားဆင်လို့အပြေးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ18ရက်နေ့ညပိုင်းမှာတင်ပြပြီးမယ် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုပထမဆုံးတစ်ပုဒ်အနေနဲ့စစ်ကောင်စီလက်အောက်ခံရင်းနှီးမြှုပ်နှံမှုလုပ်ငန်းများအားလုံးချွင်းချက်မရှိရပ်ဆိုင်ထားရန် NUG သတိပေးတဲ့သတင်းကိုတင်ပြပေးပါမယ်စစ်ကောင်စီလက်အောက်ခံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ထံမှခွင့်ပြုမိန့်အတည်ပြုမိန့်များတောင်းခံကာဆောင်ရွက်စဲတရားမဝင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းများအားလုံးချွင်းချက်မရှိရပ်ဆိုင်ထားရန် NUG ကသတိပေးပြောကြားလိုက်တာပါပြည်သူလူထုနဲ့နိုင်ငံကာသို့သတင်းစကားပြောကြားခြင်း Press Briefing အစီအစဉ်6မြင်းဆောင်2025မှာတမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောမှပြောဆိုလိုက်တာဖြစ်ပါတယ်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့အကြံပေးစစ်ကောင်စီအာဏာသိမ်းမှုမတိုင်မီကနိုင်ငံများအကြားချုပ်ဆိုထားတဲ့နယ်နိမိတ်သဘောတူညီချက်များအပါအဝင်စားကြုံများနဲ့သဘောတူညီချက်များကသာအတိအမှတ်ပြုတာဝန်ယူဆောင်ရွက်သွားမှာဖြစ်တဲ့အတွက်တရားမဝင်တဲ့အကြံပေးစစ်ကောင်စီလက်အောက်ခံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ထံမှခွင့်ပြုမိန့်အတည်ပြုမိန့်များတောင်းခံကရင်းနှီးမြှုပ်နှံမှုလုပ်ငန်းများကိုဆောင်ရွက်ခြင်းလုံးဝမပြုလုပ်ကြပါရန်နဲ့ဆောင်ရွက်စဲတရားမဝင်ရင်းနှီးမြှုပ်နှံမှုလုပ်ငန်းများကိုလည်းချွင်းချက်မရှိရပ်ဆိုင်ထားရန်အထူးသတိပေးအကြောင်းကြားလိုပါတယ်လို့ပြောကြပါတယ်အကြံပတ်စစ်ကောင်းဆောင်ဟာတရားမဝင်ပဲနိုင်ငံတော်တည်ရန်စာတများကိုရောင်းစားလျက်ရှိပြီးတော့နိုင်ငံပိုင်လုပ်ငန်းများမှရရှိငွေများကိုစည်းရေးအသုံးစရိတ်အဖြစ်အသုံးချလျက်ရှိတယ်လို့သိရပါတယ်ခင်ဗျာဆလဘီဒေါက်တာစင်တီးယားမောင်ဂုံတူးဆောင်ပါရဂူပွဲထိုက်တန်စွာဂုံပြုခံရခြင်းနဲ့ဆက်လင်းပြီးအမျိုးသားညီညွတ်ရေးအစိုးရပြည်ညာရေးဝန်ကြီးဌာနမှအထူးဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်ဒေါက်တာစင်တီးယားမောင်ဂုံတူးဆောင်ပါရဂူပွဲထိုက်တန်စွာဂုံပြုခံရခြင်းနဲ့ဆက်လင်းပြီးအမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနအနေနဲ့အထူးဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ပါရယ်မေတော်စည်းကမ်းတည်ထောင်သူဒေါက်တာစင်တီးယားမောင်အား2025ခုနှစ်မတ်လ17ရက်နေ့ကကျင်းပတဲ့နရီဆူဝန်တက္ကသိုလ်ရဲ့2023ခုနှစ်ပညာသင်နှစ်အတွက်ဘွေနှင်းသဘင်မှာဂုံတူးဆောင်ပါရဂူပွဲအာဆီယံလေးလာမှုကိုချီးမြှင့်ခဲ့တယ်လို့ပညာရေးဝန်ကြီးဌာနကဖော်ပြပါရယ် ဒေါက်တာစင်ဒီယာမောင်ဟာမဲရိုစီကန်းကို1989ခုနှစ်မှာမြန်မာထိုင်းနေဆက်မဲဆောက်မှာတည်ထောင်ခဲ့ပြီးတော့မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုများကြောင့်ထိုင်းနေဆက်သူထွက်ပြေးတိမ်းရှောင်လာတဲ့မြန်မာဒုက္ခသည်များကိုဆေးကုသမှုများသာမကလူမှုရေးနဲ့ပညာရေးဆိုင်ရာကိစ္စရပ်များကိုအစဉ်တစိုက်ပံ့ပိုးပေးနေခဲ့သူတဦးဖြစ်ပါတယ်။ဒေါက်တာစင်ဒီယာမောင်ယခုလိုဂုံတူးဆောင်ပါရဂူဘွဲ့ထိုက်တန်စွာဂုံပြုခံရခြင်းနဲ့ဆက်လင်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနအနေနဲ့အထူးဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်အပ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနရီဆူဝမ်ယူနီဗာစီတီကဒေါက်တာစင်ဒီယာမောင်ကိုဂုံတူးဆောင်ဘွဲ့ချီးမြှင့်ခဲ့ပြီးအခမ်းအနားကိုမလ၁၇ရက်နေ့ကထိုင်းဘီရင်တော်ဝင်မိသားစုကပရင်းဆက်မဟာချက်ခရီဆရင်ဂျုံကိုတိုင်လာရောက်ချီးမြှင့်ပေးအပ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ရဲ့အကျိုးစီးပွားဆိုင်ရာပဋိပက္ခရှိနေမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ရန်အရေးပတ်လူမှုအဖွဲ့အစည်း290ကအိတ်ဖွင့်ပေးစာပေးပို့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ရဲ့အကျိုးစီးပွားဆိုင်ရာပဋိပက္ခရှိနေမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ရန်အရေးပတ်လူမှုအဖွဲ့အစည်းပေါင်း290ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါသည်။မလ19ရက်နေ့မှာကုလသမဂ္ဂအထွေထွေအတွေ့အကြုံမှူးချုပ်အန်တိုနီယိုဂူတာရက်စ်ထံပေးပို့ခဲ့တာလို့သိရပါဗျ။ကုလသမဂ္ဂရဲ့အထွေထွေအတွေ့အကြုံမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျူလီဘစ်ရှော့ရဲ့စီးပွားရေးလုပ်ငန်းဆောင်ရွက်မှုများနဲ့ပတ်သက်ပြီးအကျိုးစီးပွားဆိုင်ရာပဋိပက္ခရှိမရှိကိုအမြန်ဆုံးစုံစမ်းစစ်ဆေးမှုပြုလုပ်ပြီးတွေ့ရှိချက်များကိုအများပြည်သူတို့အတိပေးချပြရန်လက်မှတ်ရေးထိုးထားတဲ့မြန်မာဒေသတွင်းနဲ့နိုင်ငံတကာအရေးပတ်လူထုအဖွဲ့အစည်း290ဖွဲ့ထုကတောင်းဆိုလိုက်တယ်လို့ဖော်ပြပါရှိပါတယ်။အထူးကိုယ်စားလှယ်ရဲ့စီးပွားရေးလုပ်ငန်းဆောင်ရွက်မှုများနဲ့မြန်မာနိုင်ငံမှာလုပ်ကိုင်လျက်ရှိတဲ့ Shanghai Resources နဲ့ China Communications Construction Company အပါအဝင်ဖြစ်နိုင်ခြေရှိတဲ့သို့မဟုတ်အတည်ပြုထားတဲ့တတူတွင်းလုပ်ငန်းနှင့်တရုတ်အစိုးရပိုင်ကုမ္ပဏီများနှင့်ဆက်နွယ်မှုများရှိနေကြောင်းကိုအန်အောပွဲသိရှိရပြီးသူမရဲ့တရုတ်အစိုးရပိုင်ကုမ္ပဏီများနှင့်ဆက်နွယ်နေမှုဟာတရုတ်နိုင်ငံနှင့်ထိတွေ့ဆက်ဆံရန်လိုအပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေဖြင့်ရှိရမယ့်တမာတမတ်ကြောင့်မို့နဲ့လွတ်လပ်အမိခိုကင်းမှုအပေါ်အလွန်ပင်ကြီးမားသောစိုးရင်ပူပန်မှုများကိုဖြစ်ပေါ်စေတယ်လို့ဖော်ပြထားပါသည်ယခုအချိန်ဟာမြန်မာနိုင်ငံအကြက်အတဲအပေါ်ကုလသမဂ္ဂရဲ့အစ်စ်နှင့်တာဝန်လွှဲအပ်မှုကိုနောက်ဆုံးအဆုံးသတ်ရမယ့်အချိန်ဖြစ်ကာလက်ရှိဖြစ်ပေါ်နေတဲ့အထူးကိုယ်စားလှယ်ရဲ့အကျိုးစီးပွားဆိုင်ရာပဋိပက္ခကြောင့်မြန်မာပြည်သူများရဲ့အသက်အိုးအိမ်စည်းစိမ်အပေါ်အန္တရာယ်ကျရောက်စေတဲ့အထူးကိုယ်စားလှယ်ရဲ့လုံခြုံရေးအာဏာကိုချက်ချင်းရုပ်သိမ်းရန် UNGAR မိမိတို့မှတိုက်တွန်းတောင်းဆိုအပ်တယ်လို့ဖော်ပြထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းကြောင့်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်မတ်လ19ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ပင်္ဂလာပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ပင်္ဂလာပင်လယ်တောင်ပိုင်းတို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပြီးကြံမင်္ဂလာပင်လယ်မှာအများအပြားတာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္လာရီကရွရဲနဲ့မုတ်တမခွေဘက်မှလေဟာအရှိဘက်ကနေတနင်္လာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။ရခိုင်ကရွရဲမှာလေဟာအရှိတောင်ဘက်ကနေတနင်္လာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။မြဝကျုံမဒေသတွေမှာလေဟာအနောက်တောင်ဘက်ကနေတနင်္လာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပြီးစကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလည်းတိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့အများအပြားတာယာနိုင်ပါတယ်။နေပူချိန်တွေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။ကချင်ပြည်နယ်မှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတော့ပုံမှန်အပူချိန်ခန့်သာရှိနိုင်ပါတယ်။မြူချီနေကတော့တနင်္သာရီတိုင်းကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါလိမ့်ရှင
်။ဒီတွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ကြီးကဗျာကန်တာမှာအောက်ချင်းမန်မေဇာဂီရီရေးသားထားပြီးလွတ်လပ်မှုဖတ်ကြားထားတဲ့ထောက်ပို့ပေးပါဆိုတဲ့တော်လန်ကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ထောက်ပို့ပေးပါအဖိနှိတ်ခံဘဝနဲ့အသက်ရှင်နေရမယ့်အစားဖိနှိတ်သူကိုတံပြန်အန်တုအနိုင်ယူမှုအောင်ပွဲတွေယူမှသူ့ဘဝတံပိုးရှိမယ်အာနာရှင်လူမိုက်တစုရဲ့ဘူကြချဲလဲမှုအောက်မှာ ကျွန်း တပေါက် လို ကြောက် နေမဲ့ အစား ကောင်း ငုံ မခံ တော် လှန် တိုက် ခိုက် အသက် ပေးတာ မှ တို့ သမိုင်း လှောက်မယ် လူ လူ ချင်း တံပိုး မထတဲ့ အာနာ ရှင် အောက် ဒူးထောက် အရှုံး ပေးမဲ့ အစား လူ တံပိုး လူ ဂုံ တိတ်ခ အတွက် ရဲ ရဲ တောက် ရှစ်ထွက် တိုက် ပွဲ ဝင် ချင်း ဟာ ဂုံ တိတ်ခ ပို ကြီး မာတယ် မျိုး ဆက် တစ် တို့ ခင် မှာ အာနာ ရှင် အမြင့် ပြတ် မှာ ရမယ် မျိုး ဆက် တို့ အနာကတ် မှာ အာနာ ရှင် မျိုး ဆက် တုံး မှာ ရမယ် တရဲ ကောင်း တွေ အစင် သင့် ရှိ တယ် လုံ လောက် တဲ့ လက်နက် ကို ပဲ ထောက် ဖို့ ပေး ကြ စမ်း ပါ အောက် ချင်းမန် မစ္စကီရီ
အသေးအောင်အတဝါယောဂအေနဲ့အီးကိုကာဝယ်ရန်အစာကိုမထိတွေ့မီနဲ့အင်သာတက်ပြီးတိုင်းလက်စေးပါကြိုချက်ထားသောရေနဲ့ရေတန်းကိုသာတောက်သုံးပါရေတန်းဖြင့်ပြုလုပ်ထားသောရေခဲချောင်းနဲ့ရေခဲများကိုသာစားသုံးပါအစာအစာကိုတေးကြစွာချက်ပြုတ်သိမ်းစီပါရင်လောအင်သာတွင်သာမဆင်စွန့်ပါတွေ့ကြရနေရာမဆင်မစွန့်ရအသေးအောင်ယောဂအေကာဝယ်စီထူပါဒေးလီကျမ်းမာအခမဲ့အွန်လိုင်းစီကံကျမ်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရ
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်အခုတစ်ခါမှာတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့မြန်မာ့ရွေဦးခရိုနီကယ်မတ်လ18ရက်မြင်ကွင်းမိုးမခဆောင်းပါးကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနွေဦးခရိုနီကယ်မတ်လ18မြင်ကွင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိုဘယ်လိုဖြေရှင်းကြမလဲယခုအချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေအဖြစ်နေထိုင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အနာဂတ်နဲ့ပတ်သက်လို့ကမ္ဘာကူလသမဂ္ဂအထွေထွေမှုချုပ်ဂူတာရက်စ်ကရခိုင်ပြည်နယ်မှာလက်ရှိဒေသအများအပြားကိုထိန်းချုပ်အုပ်ချုပ်နေတဲ့ AA လက်နက်ကိုင်တပ်ဖွဲ့နဲ့စကားပြောဖို့လိုအပ်ကြောင်းဒုက္ခသည်တွေနေထိုင်တဲ့ကောက်စ်ပဇားမြို့ကိုလာရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်ပြောဆိုလိုက်ပါတယ်2012ခုနှစ်ရွေးကောက်ပွဲနဲ့အာဏာရလာတဲ့ဦးသိန်းစိန်အစိုးရလက်ထက်မှာရိုဟင်ဂျာအရေးရက်ရွာလူမှုအတိုင်းအဝိုင်းပြိပခစတင်ဖြစ်ပွားခဲ့ပြီးတပံ2013-2014ခုနှစ်တွင်မှာရခိုင်ပြည်နယ်ရဲ့အခြားဒေသတွေမှာဖြစ်တဲ့တန်တွဲကြောက်ပြူစတဲ့မြို့တွေမှာပါလူမှုအတိုင်းအဝိုင်းနှစ်ခုကြားပြိပခတွေထပ်မံဖြစ်ပွားခဲ့ပြီး2019ခုနှစ်ဩဂုတ်လအာဆာလက်နက်ကိုင်အဖွဲ့ကနေကြားဆောင်ရဲကင်းတွေကိုတပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အပြီးအစိုးရစစ်တပ်ရဲ့အင်အားသုံးနှိမ်နှင်းမှုအယက်သားအမျိုးသမီးကလေးငယ်ပါမကျန်ရာထောင်ချီတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်တွေကြောင့်ရိုဟင်ဂျာတသန်းနီးပါးအထိအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်2019နှစ်ကုန်ပိုင်းကစတင်ရေးတွက်ရင်9နှစ်ကျော်10နှစ်ထဲဝင်ရောက်လာပြီဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးဖြေရှင်းဖို့လမ်းစပြောင်းနေစေဖြစ်ပါတယ်လူမျိုးတုံးတပ်ဖြတ်မှုလို့အနောက်နိုင်ငံတွေကသတ်မှတ်ကြတဲ့2019စစ်တပ်ရဲ့နယ်မြေရှင်းလင်းရေးနဲ့ရဲသားတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေအတွက် ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက်2019မှာထိုစဉ်က NLD အစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံရှောက်လဲခဲ့တာလည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့မဖြေရှင်းနိုင်သေးတဲ့အချိန်မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးရိုဟင်ဂျာအရေးအဖြေရှာဖို့ထက်ပြည်တွင်းမှာလက်နက်ကိုင်တိုက်ပွဲတွေတစတစကျယ်ပြန့်လာနေပြီးရိုဟင်ဂျာအရေးကနောက်တန်းကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။အာဏာသိမ်းစစ်အစိုးရကိုလည်းနိုင်ငံတကာအနေနဲ့အတိမတ်ပြုဆက်ဆံဖို့ခက်ခဲလာခြင်းဟာဒီဒုက္ခသည်ပြဿနာကိုဖြေရှင်းဖို့ထက်စစ်အာဏာသိမ်းမှုနဲ့ဒီမိုကရေစီအရေးကပထမဦးစားပေးဆိုတဲ့အမြင်အယူအဆကစစ်အာဏာရှင်ဆန့်ကျင်ရေးအင်အားစုတွေယူဆလာကြတာဖြစ်ပါတယ်။အာဏာသိမ်းစစ်တပ်ကိုအနိုင်ရရေးကပထမရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်နေရာချထားရေးကပထမအရေးကိစ္စကိုဖြေရှင်းနိုင်ရင်ကျန်တာတွေကအပြေရှားဖို့လွယ်ကူသွားလိမ့်မယ်ဆိုတဲ့သဘောမျိုးယူဆခဲ့ကြတာပါ။ဒီလိုအနေအထားမှာ ULAAA ရခိုင်တပ်တော်က2023နှစ်ကုန်ပိုင်းကစတင်ကရခိုင်ပြည်နယ်ကနယ်မြေတွေကိုတိုက်ခိုက်သိမ်းယူလာခဲ့ရမှာတနှစ်ကျော်ကြာလာပြီးနောက်ရခိုင်ပြည်နယ်မှာစစ်တွေမျိုးနဲ့ကြောက်ဖြူရင်နဲ့စိတ်ကန်းတရုတ်နိုင်ငံရဲ့စီမံကိန်းဒေသတွေသာသိမ်းယူဖို့ကြံတဲ့အနေအထားရောက်ရှိခဲ့တာအားလုံးသိပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့နယ်မြေ90ရာခိုင်နှုန်းလောက်ကိုစစ်ရေးအရသိမ်းယူထိန်းချုပ်ထားတဲ့တပ်ဆိုင်နဲ့အဖွဲ့အစည်းတွေအားလုံးအဖို့ AA နဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုပြောဆိုကြမလားဆိုတဲ့မေးခွန်းကပေါ်ထွက်လာခဲ့ပါတယ်။ ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လက်တွေ့အခြေအနေအရဆိုရင် AA နဲ့ဆွေးနွေးမှုတွေလုပ်ရတော့မယ့်အနေအထားလို့ဆိုပေမဲ့ ULA AA အဖွဲ့ကိုနိုင်ငံတကာနိုင်ငံရဲ့အစိုးရအဖြစ်အသိမှတ်ပြုပြီးဆက်ဆံဖို့လည်းအခက်အခဲတွေရှိနေသေးတယ်လို့ဆိုရမယ့်အခြေအနေပါမြန်မာစစ်ကောင်စီကမြန်မာနိုင်ငံရဲ့အစိုးရနေရာမှာလှုပ်ထုံးလုံနီးဆိုင်ရာအရာရှိနေစေဖြစ်တယ်လို့အိန္ဒိချင်းနိုင်ငံအစိုးရတွေအနေနဲ့မှတ်ယူထားစေဖြစ်တာကြောင့် ULA AA ကိုရခိုင်ပြည်နယ်ရဲ့နေမျိုးတွေကိုတင်းယူအုပ်ချုပ်နေတဲ့အဖွဲ့အစည်းအဖြစ်မှတ်ယူပေမဲ့ရခိုင်ပြည်နယ်ကဘယ်လိုပုံစံနဲ့ရှစ်ဆက်သွားမလဲဆိုတဲ့အပေါ်မူတည်ကအိန္ဒိချင်းနိုင်ငံတွေအနေနဲ့ဆက်ဆံမဲ့နီးနာကိုဆုံးဖြတ်ကြမယ်လို့ယူဆရပါတယ်။တစ်ဖက်မှာလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ပြည်တွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရပြီးယာယီအစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မူဝါဒနီးနာသစ်တစ်ခုဖော်ထုတ်ဖို့အစဉ်အသင့်မဖြစ်သေးတဲ့အခြေအနေဖြစ်ပါတယ်။ရွေးကောက်ခံအစိုးရတရက်ပေါ်ထွက်လာတဲ့အနေအထားရောက်မှရိုဟင်ဂျာအရေးအစိုးရရဲ့မူဝါဒတစ်ခုချဉ်းကပ်မှုအသစ်တစ်ခုပေါ်ထွက်ကောင်းပေါ်ထွက်လာနိုင်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုတာဝန်ယူထားရတဲ့ကုလသမဂ္ဂအဖွဲ့အနေနဲ့လည်းရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီရမုံငွေတွေအခုနှစ်ပိုင်းမှာစိုးရွားစွာရော့ကျလာနေတဲ့အခြေအနေရင်ဆိုင်နေရတာကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြောင်းရွှေ့ဖြစ်နိုင်ခြေတွေကိုအပူတပြင်းရှာဖွေလိုတဲ့ဆန္ဒရှိနေတာလို့ဆိုရင်မှားမယ်မထင်ပါ2019ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားပြီးနောက်2021စစ်အာဏာမသိမ်းပြီး3နှစ်တာကာလအတွင်း NLD အစိုးရအနေနဲ့ပြည်လဲနေရာချထားရေးအတွက်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့အဲ့ဒီကြိုးပမ်းမှုတွေကရိုဟင်ဂျာတွေရဲ့နိုင်ငံသားဖြစ်ခွင့်ဂုဏ်သိက္ခာရှိစွာနေရပြန်နိုင်ရေးစတဲ့အချက်တွေမှာဒုက္ခသည်အရေးဆောင်ရွက်ပေးတဲ့အဖွဲ့အစည်းနဲ့ NLD အစိုးရကြားကွာခမှုတွေရှိနေရာကပြည်လဲနေရာချထားရေးအစီအစဉ်မှာရာကနန်းမြသောဒုက္ခသည်တွေသာပြည်လဲဝင်ရောက်လာခဲ့ကြတာဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်မှာလည်းစစ်ကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုဆောင်ရွက်နိုင်ခဲ့ရင်နိုင်ငံတကာရဲ့အတိမတ်ပြုမှုကိုရရှိနိုင်မယ်ဆိုတဲ့ရှုထောင့်ကတွေးပြီးနေရပြန်လက်ခံရေးအစီအစဉ်တချို့ကိုလှုပ်ဆောင်ဖို့ကြိုးစားခဲ့ပေမဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့စစ်တပ်ကဦးစီးတဲ့အစီအစဉ်ကဒုက္ခသည်တွေအဖို့ယုံကြည်မှုမရှိကြတဲ့အနေအထားမှုအကောင့်ထဲမပေါ်ခဲ့ပါဘူး။ရိုဟင်ဂျာဒုက္ခသည်အရေးဟာဒီမိုကရေစီအရေးနဲ့တိုက်ရိုက်ဆက်နွယ်နေသလား။ဒီမိုကရေစီနဲ့အခြေခံလူ့အခွင့်အရေးကိုလေးစားတန်ဖိုးထားမှုတွေကအဓိကကျသလား။အတိတ်ကအဖြစ်အပျက်တွေရဲ့အရေးကြောင့်လူမှုအတိုင်းအဝိုင်းနှစ်ခုအကြားကနားလည်မှုလွဲနေခဲ့ကြတဲ့အနေအထားကလွန်မြောက်ဖို့ကအဓိကကျသလားဆိုတဲ့မေးခွန်းတွေလည်းရှိနေပြီးဒီမေးခွန်းတွေကိုဒီအရေးမှာပတ်သက်တာဝန်ရှိတဲ့နိုင်ငံရေးစီရေးအဖွဲ့အစည်းအားလုံးကဆွေးနွေးအဖြေရှာကြရမှာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့ဒိုင်းရင်သားဘာသာစကားထုတ်လွှင့်မှုမှာတော့အနောက်ဘိုးကရင်ဘာသာစကားနဲ့တပတ်တွင်းသတင်းတွေကိုနန်တီထာမီကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
နေမမကွာတယ်လားဆေးပစုံရေးဆောင်ပါပါနေတယ်လားစစ်စားစစ်ဆောင်ရဲ့ပတ်တူအန်ယူဂျီလန်ခွေလူပလုံရှိုးစတီလန်တို့လန်ဖနော်လို့ဝနယောအဒုပလထမနတိမကနုယာတမ်ပဘတ်စတာလန်တာစပရလဖန်နော်လောပါလကပပလောက်တန်စပရလဖန်နော်ဘုံမွေတယာနတိထမင်းနော်လောစပရကန်တက်ကရွေးနမွေတာစမပါထိတ်ထစဒုဆရာထိုက်ဆလဖလအမွေစနိစကွေတဲ့တိမပြိုးလဖရောဘူတုကပယူထရစ်ထားဝိဒတတိဆဆလဝိဒန်နော်ဂိုင်းခဆောက်ကန်ဒူတလလဝိဒန်နော်လောစီစူးစားစီစချောင်းရဲ့ပဒူထပ်ပေါ်ပန်စကုတ်တမပလောက်တန်ကမလစပွန်စပရဂိုင်းလမုထကမတီဆောက်ကောစဝီကစီထောင်းဆိုင်နီးထောင်နေစီရရဟုတ်တမိုင်းတယ်လမ်းမှာရှာကစီလေးတဲ့နော်အခါကစားခန်တူချုပ်ခလဝဲတမလို့ဆော့ပါလေဖောင်းခွေးဆောက်ကောက်တော့စခွေလန်တာတဆိုင်တို့လှပတယ်စပိတ်စမကြောင့်ဘလောက်လှပပါဟုတ်တမိုင်းတယ်လကောက်ဒီပါစပိတ်စမလှပရကခုတော့မကခွေးအဖလိုက်ကလူဝိဒါအခိုက်စမပါထိတ်တာစဒုတ်ဆရာတိုင်းဆက်လက်အမွဲစနစ်စကွေတဲ့တိမပြိုးလှပရကပယူထွေထားဝိဒါတတိဆဆလူဝိဒါနော်အခိုက်တယ်လက်စပိတ်စမလက်ခောက်ပါအကလာပါဆိုင်လာပကိုင်နော်နော်ပကိုင်လန်ယူဆခန်ဒူလဖာတဲ့ခန်ဒူကိုထောက်ခန်ဒူလဖာရဲ့စိတ်ကိုစိတ်ထားဝိဒါနော်ခဲ့တဲ့ပလကိုင်လန်အစစ်ဆမူဒေါလဖာလက်ပဝေးဒီပဒူအတောခိုင်စပဒန်ဆိုင်မူဒေါလဖာတဲ့စပုစပရာခိုင်မူဒေါလဖာရဲ့ပဒါခုလန်ကောက်ဘာခလိုက်ဖိခိုင်ဖိဘလူဝိဒါနော်ခဲ့ခန်ဒူထနော်လန်ဝိဒါနော်လို့လက်ဆောက်ကဘကဆောက်ခန်ဒူချုံမောခဲတန်ခဲကဲနာကောက်ကဆောက်ခန်ဒူလဖာခန်ဒူနီကလကလဖာကိုထောက်ခန်ဒူလဖာတဲ့ပဆိုင်စမန်လန်ဘဘမူဒေါလဖာတန်ခုလန်ဝိဒါနော်ခဲ့ပတိယပါနော်လို့စပရလကကရွေးနမွေဒါထိရခန့်ရခန့်တို့ဒုစင်မအောင်တဲ့ပမစပွဲခန့်တို့နီရလကဥစုံနေတီနော်အော်လာထိုက်တီခန့်ပါလတခွေတဲ့ပမစပူခန့်ပြပမစပူလပရဒါခုလုံဝိဒါကပါဆိုင်လစပိတ်စမစကဆဲလပရကခုလုံဝိဒါနော်လောလလမရှာကစီတဒန်ထစစစီစချောင်းဝဲပဒူထိရခန့်ရခန့်တို့စမလန်ခဆောင်ခန့်တို့ဒုစင်မအောင်ပမစပွဲခန့်တို့စမလန်ခန့်တို့နီရလကဥစုံနေတဲ့ပမူတော်လပနော် လလီထိုင်ဝိဒါလထိုင်တီခန့်ခပညာပမာစပူလဖာလထဘူယောဘဒဆာစကာစဂိုင်လဖာယောခုနာဝိဒါကောကာခုလထိုင်စမှုယခုဒမိုင်းထလဝန်လိုက်ကစနောလလစဒါခုလမောဖာဘတ်ထရီလပမာစပူကဲအဂိုင်ဖလဖာလအဝေဒီကမအထန်တဲ့အဝပမိလဖာကလစကာစာစုဖလာခပရခပယတော်ရလပဝိဒါအတူဘူတုမဝိဒါလထိုင်တီခန့်ကကဲကနိအကလထိုင်တီခန့်ဖောအောင်လအလန့်ခိလန့်ဖောခပယပမာစပူလဖာဘတ်ထုတ်ဖောအဂိုင်ဖလဖာတဲ့ပါလကဘဆူတတနူကြောင့်ပါလလေရခိထဆလဖာဘတ်ထုတ်ဖောလခဆထဖလောက်ရခပယတီခန့်ပူလဖာသောပိလအာလဝိဒါလစကစာအောက်လူကြီးဟန်တဲ့ပါလဘတ်တခွေတပမာစပူလဖာလဲအဝေးတိဖူလစ်ကဘကတိငါငယ်ဖလဖာယောကာခုလဝိဒါကနေငါတဲ့မပရန်ထဝိဒါစပိစမကြောင့်ဖလဖာယောကာခုလထဝိဒါဆဆုံတော့ငယ်ပဒုနိမစပရနလစပရလက်ကရင်နမွေတာပါလတထမေရဆဆရိတ်တုံဒေါက်တာနောစီတယာမောင်ယောထိုင်းဘလန်ကိုဒုနဖိလမာလာမဖန်စနိုင်လာဖန်ယောနောအဂိုင်အောက်လထိုင်းတဲ့ခံပြန်ခွန်ဆာပါလတခွေတပမာစပူလဖာတဲ့ဆဆပူလဖာငါယူထွေမစေဝိဒါတဲ့ကြံထိုင်ဝိဒါလအမွဲပါလတထမေရောစစ်ဆိုင်ဒုလအမွဲထောက်တနောစီတယမောယောအော်လထိုက်တိခန်လိခိနာရီစွန်ယူနီဗာစီတီနောပိလမလာမဖန်နိုင်စနိုင်လာဖန်နောကပတိယပါနောလစပိလမလာမဖန်ဆစတီလန်ဒုလန်ယောခုဒမိုင်တလလာမရှာကစီကတန်နောကထိုင်တိခမ်စခွာအဖုမူလအမွဲမဟာချက်ဂရီတရီဒုနောကပိလမလာမဖန်ဝိဒါနောကပတိယပါနောလနာရီစွန်ယူနီဗာစီတီနောကိုနေဒေခုဒမလာမဖန်ထိုင်လအမွဲစမလာမဖန်ခုပါလဖာယောနောကဘူယောချလာအာဆီယံလမဖစမာခုမတတဲ့ခမလလဖာကဘလခုဒမဆာရှာခိရဲကဲကိထန်ငါပလဖိလန်လန်တလဖာယောဖိလမလမဖဝိနာဘူယောတုနောဂိုင်ဘလကုဒုနောထထမဘတိယဝိဒနောလဒါတာနောစီတယာမောနောဘဆိုင်လစမာဆာရှာခိရဲစပိစမလဖာယောအချောင်းဒုနိမခုဖာလတိခအခုကအောက်ကစီခုခုဖာနောကောလမုတလီတေအေရှာရေမွန်မာဂါဆီဆီလမဆရီအေရှာရေမွန်မာဂါဆီဆီအဝါခုဖာလန်နီတော့တဲ့အထောတိုင်းမဂ္ဂဇင်းနော်မလာမာဖောင်ဘူအာရှလူရောင်ဖုကာအတူဂျိုနသန်မန်အဝါလက်ဖာရစီဒိုနင်းပါဝေးတာနော်လောဘူရအတူစရာမဖတ်ဒူဒေါက်တာနော်စီတီယာမောဒိုနင်းပါစမလာမာဖောဆနိုင်ရောအချောင်းမွေဒါလာတခွေတက်ရောက်နော်အဂိုက်တဲ့စရာမဖတ်ဒူရစီဘူတိုဆက်ခုဒမာတိုင်းပါဆိုင်လရှာခေကဲစပိစမလက်ဖာရအာအကောကနိဝိဒါအကောဂျူလာဝိဒါနော်အဂိုက် KNU လက်မှုထအဖူကောင်းနော်ထထမှုပတိယာထဆနော်လောစပရလက်ကైတကရွေးနမွေဒါအဝိဒါလက်ထိုင်းတဲ့ခပြန်ခန့်ဆာစကဆာအဒုလလအမွဲဘလူးတူဒေါ်လာယောလီမနဆရာဝိဒါကောစကဆာဘအဝိဒီအတုတ်ဖူတီဝိဒါကစီနီယာကောအမွဲစီကကနော်လေးဆိုင်ရှုထံလက်ထိုက်တိခန့်နော်အခိုင်ပတိယာပါနော်လောအော်လပလုစုခနာဖလမွဲထိုင်းတဲ့ခပြန်ခန့်ဆာလမွဲစကဆာအဒုလဘလူးတူဒေါ်လာယောလေးတုတ်ထိုင်ဝိဒါနော်အခါလစကဆာအတုတ်ဖူတီဝိဒါကစီနီယာကောအမွဲစီကကနော်ကိုလေးဆိုင်ရှုထံလက်ထိုက်တိခန့်နော်အခိုင်ကန်ယူလက်မှုထံနော်ထထမှုပါတိယာထိုက်စပရလောလာမရှာကစီရဲတန်တော်နော်လောလက်ကန်ယူစပွန်ဆာလန်ဝါကွာအော်လာလိုက်ပွဲဝိတော်ပေါ်လောမွဲစကဆာကဲအောက်ထအလန်ခလိုက်ရသစီလပွိုင်ကချောင်းနီယာလိစီဟိုပူလူတူဒေါ်လာယောကန်လေတမုန်နွေပရိုဆာဆာကဲစပ်ဒဆကဲတကရကန်ဒီအိုဒက်စမာစဒုတ်ဆရာတဲ့ဆိုင်တကရလဖာနော်လေဒုတ်ထိုက်တယ်လာမရှာကစီလိတန်နော်အခါဒိုနီမဝိဒါစခံဖောင်နော်အခါပတိယာပါနော်လောလဆဒုတ်ဆရာတဲ့ဆိုင်ရောဖစကဆာအတုပူတီဝိဒါကစီနီယာကောအမွဲစီကကနော်လေးဆိုင်ရှုထံလထိုင်တိခနော်ကပတိယပါနော်လောပါလလေးလေးဆိုင်ရှုထံလထိုင်တိခစကဆာပေါ်လက်တေကနော်ဘာထိုက်ဆာဝိဒါကောလက်အဝေးတီနော်လေးပါဖို့ထိုင်ဝိဒါစူဝဲအစိတ်ဖို့နိခုတဲ့စဖောက်ဖက်လက်ဖက်စီပါဝိဒါနော်ကပတိယပါနော်လောလဆဒုတ်ဆရာထိုင်ဘလူးတူးဒုတ်လောရောစကဆာအအောင်ဒုနိမဝေစုဝဲလက်ဖာလက်နေကြီးအိမွဲပလုစဆာကန်လေနော်တုတ်ဖူခူကပါတိဆာဝိဒါကောအိမွဲတေကနော်ဖိလလန်ခွေတလက်တိခန်နော်ကိုင်ပတိယပါနော်လောမကနုယာတမ်ပဘတ်စတလန်ထဆပရလက်ဖာနမဒခွေလဘခုနာဆက်တဲ့မဖာလက်ခမလက်ဖာဘုတုဒုနိမဆမဆချူဆူပလိုင်ကပစိုးရေဆောပါပါနော်လော
တောတာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ်။ YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggမြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထားပါလို့ရှင် Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17ဒသမ9မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။